American သမ္မတ Donald Trump ဟာသူ့လက်ထက်မှာအရင် American သမ္မတကြီးအတွက်ဆန်းဆန်းတမန်ဆောင်ရွက်ပြမယ်ဆိုပြီးအာဏာရှင်မြောက်ကိုရီးယားခေါင်းဆောင်ကိုမြောက်ကိုရီးယားနိုင်ငံပိုင်နေနေတဲ့ထိသွားရောက်တွေ့ဆုံခဲ့တယ်လို့ American ရဲ့အကျိုးစီးပွားကိုထိခိုက်တယ်ဆိုပြီး Iran နိုင်ငံနဲ့ကမ္ဘာအင်အားကြီးနိုင်ငံ၆နိုင်ငံကြားချုပ်ဆိုခဲ့တဲ့စာချုပ်ကနေနှုတ်ထွက်ပြီးတဲ့နောက် Iran ကိုဆက်လက်ဖိအားပေးခဲ့ပါတယ်။တခါ American ရဲ့အကျိုးစီးပွားပထမဆိုပြီးတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲလာတာလည်းနှစ်နဲ့ချီရှိပါပြီ။ဒါကြောင့်2019ခုနှစ်အတွင်းသမ္မတထရန့်ရဲ့နိုင်ငံသားရေးမူဝါဒတွေဘလောက်ထိမှန်မှန်ကန်ကန်ချမှတ်နိုင်ခဲ့တယ်လဲဆိုတာတွေကိုကိုအောင်ကစူးစီးတင်ပြမှာပါရှင်။ The President of the United States
မေကန်သမားဒေါ်နယ်ထရန့်ရဲ့2019ခုနှစ်အတွင်းသူ့ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာကိစ္စတွေမှာတော့မြောက်ကိုရီးယားနဲ့အီရန်နျူကလ িয়ার အရေးတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲစတဲ့ကိစ္စရပ်တွေဟာထိဆုံးကရှိနေခဲ့ပါတယ်။2019ခုနှစ်ဝင်ရောက်လာကစားမှာပဲသမ္မတထရန့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်စီကနေတွေ့ဆုံဆွေးနွေးဖို့ဖိတ်ကြားစာရရှိတယ်လို့ဆိုပါတယ်။ဒါလို့စာမျိုးဘယ်တော့မှမြောက်ကိုရီးယားဘက်ကမရေးခဲ့ဘူး။ဥက္ကဋ္ဌကြီးခင်နဲ့ခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နိုင်ခဲ့ပြီလို့လည်းပြောပါတယ်။ကင်ဂျွန်အွန်ကလည်းအမေရိကန်သမ္မတနဲ့တွေ့ဆုံဆွေးနွေးလို့ဒီကမ္ဘာကြီးအနေနဲ့ဝိုင်းဝန်းချူဆူကြရမယ်အဖြစ်တစ်ခုတော့ထွက်နိုင်လိမ့်မယ်ဆိုပြီးတော့ပြောဆိုခဲ့တာကြောင့်မြောက်ကိုရီးယားနဲ့တောင်ကိုရီးယားစစ်ပွဲကြီးတရားဝင်အဆုံးသတ်ပြီလို့တော့ကြေညာတော့မလားမျှော်လင့်နေကြတာပါမြောက်ကိုရီးယားကောင်းဆောင်နဲ့သမ္မတထရန့်တို့ဟာဟနွိုင်းကမက်ထရိုပိုးဟိုတယ်မှာဖေဖော်ဝါရီ29ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်အဲ့ဒီညကစာပွဲမတိုင်ခင်ကိုရီးယားစစ်ကဗင်နှစ်ဦးကလွဲလို့တခြားဘယ်သူမှမပါတဲ့ကောင်းဆောင်ကြီးနှစ်ဦးဟာတီးကြဆွေးနွေးခဲ့ပါတယ်ဒါနဲ့လည်းနောက်တစ်ရက်မှာတော့အထင်လို့အစီအစဉ်ချုံးမွေမလာပဲစောကြီးစွာဆွေးနွေးပွဲအစီအစဉ်လေးကိုအဆုံးသတ်ပြီးတော့သတင်းစာရှင်းလင်းပွဲကျင်းပပါတယ်နျူကလ িয়ার ချက်သိမ်းကိစ္စမလုပ်ခင်ချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုအားလုံးဖယ်ရှားပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုတဲ့အတွက်ဆွေးနွေးပွဲရှိမဆက်နိုင်ဘူးလို့သမ္မတထရန့်ကပြောပါတယ်
I could have signed an agreement today and the world duty jet ကိုဒီကနေ့လက်မှတ်ထိုးလို့ရပါတော့ဒါပေမဲ့အဲ့လိုလက်မှတ်ရေးထိုးလိုက်ကြရင်လည်းဒီသဘောတူညီချက်ဟာအလုံးမဖြစ်ဘူးသူလုတ်ခဲ့တာတလဲပဲစသဖြင့်လူတွေကပြောနိုင်ပါလေဒါကြောင့်ဆွေးနွေးပွဲဘာအဖြစ်မှမထွက်ပဲဒီအတိုင်းဆုံးသတ်လိုက်ဖို့လည်းပြင်ဆင်ထားမှာပ
ါအမေရိကန်နဲ့ကိုရီးယားကောင်းဆောင်တွေရဲ့ဆက်ဆံရေးဟာဒီလိုနဲ့ခက်ခဲခဲသာရှိခဲ့ပြီးတဲ့နောက်ဇွန်လလည်းအနီးမှာကင်ဂျွန်အွန်ကထရန့်စီကိုစာရေးသားခဲ့တယ်မှာလေပိတ်နေသေးပြီးတော့ပုံကိုရေးအရာရေးထားတဲ့စာဆောင်ဖြစ်တယ်လို့ထရန့်ကသတင်းတောက်တွေကိုပြောပါတယ်သူ့လက်ထက်မှာမြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်မှုရပ်ဆိုင်းခဲ့ကြောင်းပြောကြားရင်းမြောက်ကိုရီးယားအရေးသူ့လက်ထက်မှာပြည်လည်ခြင်းမုံရတဲ့ထရန့်နဲ့ကင်ဂျွန်အွန်တို့ဟာဇွန်30ရက်နေ့မှာတတိယအကြိမ်အနေနဲ့တောင်တဲ့မြောက်ကိုရီးယားနေဆက်မှာတွေ့ခဲ့ကြပါတယ်ဒါကြောင့်သမ္မတထရန့်မှာသမ္မတအဖြစ်တာဝန်ထမ်းဆောင်နေရင်းမြောက်ကိုရီးယားနိုင်ငံကိုသွားရောက်တဲ့ပထမဆုံးအမေရိကန်သမ္မတဖြစ်လာပါတယ်ကင်ဂျွန်အွန်က
သမရမုန်းကဒီနေရာမှာတွေ့မယ်လို့မနေ့မနေ့ကလှမ်းပြောတဲ့အချိန်တုန်းကဆိုရင်တော့ကိုအန်အားတင့်သွားပါတယ်။အဲဒီတော့မနေ့ကနှောင်းပိုင်းမှာပဲတရားဝင်အကြောင်းကြားတာကိုရရှိခဲ့ပါတယ်
။အလုံသဘောဆွေးနွေးမှုတွေပြန်စတင်နိုင်အောင်အဖွဲ့တွေဖွဲ့ဖို့သဘောတူခဲ့ကြတယ်လို့သမရထရန့်ကပြောပါတယ်
။ Now we'll just see if we can do something but again
ဒီကူတော့ဖြေထွက်လာတာကိုတွေ့ကြမှာပါ။ဒါပေမဲ့ဖြစ်တင်တာတွေဖြစ်ဖို့လိုပါတယ်။ဆက်ပြန်ပြန်လုပ်လိုက်တာမဟုတ်ပဲဖြစ်တင်တာတွေကိုလုပ်ဖို့စဉ်းစားထားပါတယ်။
အဲ့ဒီနောက်တော့နိုင်ငံသားဆက်ဆံရေးဟာခက်ခဲပင်ဖြစ်လာပြီးမြောက်ကိုရီးယားဘက်ကဒုံးကျည်တွေစမ်းသပ်ပစ်လို့ခဲ့တယ်လို့အမေရိကန်ကလည်းတောင်ကိုရီးယားနဲ့ပူးပြတ်ပြီးတော့စီးရီးလေးကျင်ခဲ့ကြပြန်ပါတယ်။ဒီနေ့ကုန်မှာအခြေရလက်တစ်ခုခုထွက်ဖို့ရည်သတ်မှတ်ထားခဲ့ပေမယ့်လည်းပိတ်ဆို့တင်ခတ်မှုရဲ့အလုံးစုံဖယ်ရှားပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုမှုတွေကမဖြစ်နိုင်ဘူးဆိုပြီးတော့အမေရိကန်ဘက်ကပယ်ချထားတယ်လို့အမေရိကန်နေဖြစ်စေခြင်းနဲ့အလုံးစုံလက်နက်ဖြတ်သိမ်းကိုလည်းမြောက်ကိုရီးယားဘက်ကလက်မခံတာကြောင့်ဒီနေ့အတွင်းကိုရီးယားကျွမ်းစေပြဿနာဟာပြေလည်မှုမရပဲအဆုံးသတ်မဲ့ပုံရှိနေပါတယ်။2019ခုနှစ်အတွင်းသမ္မတဒေါ်လန်ထရန့်ရဲ့နိုင်ငံသားရေးမူဝါဒရဲ့မှာ Iran Nuclear စမ်းသပ်မှုရစဲဖို့ကလည်းထိတ်ဆုံးကရှိနေခဲ့ပါတယ်။ April လအတွင်း Iran Tolan ရေးပြည်ဆောင်တဲ့ IRGC ကို American ဆွေရကပထမဆုံးအကြိမ်အနေနဲ့ဒီနိုင်ငံသားအစိုးရအစိပ်ပိုင်းတစ်ခုကိုအကြမ်းဖက်ဝါဒဇွဲအဖွဲ့အဖြစ်သတ်မှတ်လိုက်ပါတယ်။နိုင်ငံသားရေးဝန်ကြီး Mike Pompeo က IRGC ဟာကမ္ဘာတလောအကြမ်းဖက်ဝါဒဇွဲဆောင်ရွက်ချက်တွေကိုဖွဲ့စည်းစီမံဆောင်ရွက်နေတယ်လို့ပြောဆိုခဲ့ပါတယ်
။ IRGC masquerades as a legitimate military organization.
IRGC ဟာတရားဝင်စစ်တပ်အဖွဲ့စည်းပုံဟန်ဆောင်ထားပြီးမယ်။ကျွန်တော်တို့ကိုအယူပါလို့မရောက်။ဒီဖွဲ့စည်းဟာပုံမှန်ဆိုလိုလက်နက်အားကိုနဲ့ဥပဒေချိုးဖောက်ပါတယ်။ကမ္ဘာတစ်ဝှမ်းမှာအကြမ်းဖက်မှုတွေကိုစနစ်တကျစုဖွဲ့ပြီးတော့လုပ်နေပါတယ
်။အီရန်ကလည်းအလားတူတုံ့ပြန်ကြေညာခဲ့တာကြောင့်ဆိုရင်မှုရရှိလာခဲ့ပြီးတဲ့နောက်အမေရိကန်က USS Abraham Lincoln လေယာဉ်တိုက်ခိုက်ရေးတင်မောအုပ်စုနဲ့ B-52 ဘုံးကျဲလေယာဉ်လေးစင်းအရှိအလယ်ပိုင်းကိုပို့လွှတ်ခဲ့ပါတယ်။နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေ2018ခုနှစ်ကအမေရိကန်နှုတ်ထွက်ခဲ့တယ်လို့အီရန်သမ္မတကလည်းနှုတ်ထွက်တော့မယ်လို့ကြေညာပါတယ်။ ဇွန်လလေပိုင်းကအိုမန်ပင်လယ်ကွေ့မှာနော်ဝေနဲ့ဂျပန်ပိုင်းရင်းနှီးတင်းမောနှစ်စင်းကိုတိုက်ခိုက်မှုအမေရိကန်ရဲ့မောင်းသူမဲ့ဒရုန်းယာဉ်ကိုဟော်မော့ရှီလကြအမိကနိုင်ငံကဝင်းဝင်ပိုင်တဲ့အတွင်းအီရန်တို့ပြစ်ချခဲ့တာလို့အမေရိကန်ကပြောဆိုထားပြီးတဲ့နောက်မှာတော့နှစ်နိုင်ငံကြားစစ်ဖြစ်မှုနီးပါးအခြေအနေကိုရောက်ခဲ့ပြီးအီရန်ဘာသာရေးကောင်းဆောင်အယာတိုလာအာလီခါမေနီကိုအတိအကျပြစ်မှတ်ထားတဲ့အီရန်ပေါ်ဗန္ဒာရေးအရာတန်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကချမှတ်လိုက်ပါတယ်။နိုင်ငံတကာနဲ့ဆက်ဆံရေးတင်းမာနေတဲ့အီရန်မှာလူဝင်မာလလေပိုင်းရောက်မှာတော့အစိုးရထောက်ပံ့ပေးပေးနေတဲ့လောင်စာဆီဈေးနှုန်းကို50ရာခိုင်နှုန်းအထိမြင့်တင်ခဲ့တာကြောင့်လူသေးဆုံးမှုတွေရှိတဲ့အထိဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်အနာရလာပြီးတဲ့နောက်ပိုင်းအမေရိကန်အကျိုးစီးပွားသာပထမဆုံးရဲ့မူဝါဒကိုကင်ဆယ်ရင်အရင်အစိုးရအနေနဲ့ချုပ်ဆိုခဲ့တဲ့နာဆာလိုနိုင်ငံကကုန်သွယ်ရေးစာချုပ်တွေကိုဖျက်သိမ်းပြီးတော့အစ်စ်ပြန်လဲသဘောတူညီချက်ရယူခဲ့တယ်လို့တရုတ်နိုင်ငံနဲ့လည်းကုန်သွယ်ရေးစစ်ပွဲဆင်နွှဲနေပါတယ်။ညာနာပစ္စည်းမူပိုင်ခွင့်ချိုးဖောက်ပြီးတော့ခိုးယူမှုဤပညာအတင်းအဓမ္မဆွဲပြောင်းမှုနဲ့ကွန်ပျူတာဟက်လုပ်မှုစတဲ့ပြဿနာတွေရှိနေတာကိုတရုတ်ဘက်ကလက်ခံပေမဲ့အမေရိကန်တောင်းဆိုချက်တွေအားလုံးကိုမလိုက်လျောနိုင်တာကြောင့်တရုတ်နဲ့အမေရိကန်တွင်းကုန်ကူတွေအပြန်အလှန်တိုးမြင့်ကောက်ခံပြီးတော့ကုန်သွယ်ရေးစစ်ပွဲဆင်နွှဲနေတာပါ။သမန်ထမ်းတရုတ်သမန်ရှိကြီးမြန်မာဂျပန်မှာကျင်းပတဲ့ G20 နိုင်ငံတွေရဲ့ရှင်းလင်းပွဲပြင်ပမှာအသီးစားတွေ့ဆုံခဲ့ပေမဲ့လည်းဘာမှထူးထူးခြားခြားရလက်ထွက်မလာပါဘူးအခုလိုညှိနှိုင်းမရဖြစ်နေချိန်မှာပဲသမန်ဒေါ်နယ်ထရမ်ကတရုတ်နဲ့ကုန်တွေသဘောတူညီချက်အသိရဖို့အချိန်ကပ်သက်မထားကြောင်းနဲ့2020အမေရိကန်သမန်ရွေးကောက်ပွဲပြီးချိန်လောက်အထိဆောင်းနှိုင်းမှာဖြစ်တဲ့အကြောင်းဒီလအစောပိုင်းမှာပြောကြားထားပါတယ်ဒါပေမဲ့လည်းတရုတ်နဲ့အမေရိကန်ကြားမကြခင်ကရရှိခဲ့တဲ့ကုန်တွေသဘောတူညီမှုအတွက်သမရရှိကြီးပင်နဲ့တွေ့တဲ့ဒါလက်မှတ်ထိုးပွဲလုပ်မယ်လို့သမရထရန့်ကဒီဇင်ဘာ19ရက်နေ့မှာပြောကြားခဲ့ပြန်ပါတယ်။တရုတ်နိုင်ငံဘက်ကတော့ကုန်သွယ်ရေးကိစ္စတရုတ်နဲ့အမေရိကန်ကြားအနီးကဆက်သွယ်ဆွေးနွေးနေကြပေမဲ့ဆက်လက်ညှိနှိုင်းနေသေးတယ်လို့ပြောထားပါတယ်ခင်ဗျာ။